ပြင်သစ်နိုင်ငံပဲရစ်မြို့လေဆိပ်မှာစနေနေ့ကလုံခြုံရေးတာဝန်ယူထားတဲ့အမျိုးသမီးထံကရန်ဖယ်တနတ်လူယူဖို့ကြိုးစားတဲ့အစွန်းရောက်အစ္စလာမစ်အဖွဲ့အစည်းတွေနဲ့ဆက်နွယ်မှုရှိတယ်လို့တန်တရားရှိခံရသူဟာတင်နတ်ဒဏ်ရာနဲ့တည်ဆုံသွားပါတယ်။တင်နတ်ကိုလူဖို့ကြိုးစားသူဟာအသက်39နှစ်အရွယ်ရှိပြီဖြစ်တဲ့ဇီယက်ဘင်ဘယ်ဂါဆမ်ဆိုသူဖြစ်ကြောင်း AP သတင်းမှာဖော်ပြထားပြီးသူဟာလုံခြုံရေးတာဝန်ယူထားတဲ့အမျိုးသမီးစစ်သည်ကိုနှစ်ပန်းဝင်လုံပြီးရန်ဖယ်တနတ်ကိုလူဖို့ကြိုးစားတဲ့အချိန်ဘေးမှာရှိနေတဲ့တခြားလုံခြုံရေးအဖွဲ့ဝင်အုပ်ကသူ့ကိုတနတ်နဲ့ပြစ်တတ်လိုက်ကြတာလို့ပြင်သစ်ကာကွယ်ရေးဝန်ကြီးယင်းအစ်လီဒီယန်ကလီဒရီယန်ကပြောပါတယ်မနေ့၈နှစ်ခွဲလောက်ကပဲရစ်မြို့အော်လီလေဆိပ်မှာဖြစ်သွားခဲ့တဲ့အဲ့ဒီအဖြစ်အပျက်ကြောင့်တခြားထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ဆိုပါတယ်အခုတနတ်ဝင်လူသူဟာအစွန်းရောက်အစ္စလာမစ်အဖွဲ့တွေနဲ့ဆက်နွယ်မှုရှိတဲ့အတွက်2015ခုနှစ်တုန်းကပဲရစ်မြို့အကြမ်းဖက်တိုက်ခိုက်ခံရပြီးလူပေါင်း130လောက်သေဆုံးခဲ့တဲ့ဖြစ်ရနောက်ပိုင်းသူ့အိမ်ကိုဝင်ရောက်စစ်ဆေးခဲ့မှုကြောင့်အစိုးရရှေ့နေရုံကပြောပါတယ်အခုလေဆိပ်မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကိုဘာကြောင့်ပြုလုပ်ခဲ့တဲ့ဆိုတာနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခြင်းမရှိပါဘူးဒါပေမဲ့သူ့ရဲ့အမှုကိုအကြမ်းဖက်မှုတိုက်ဖျက်ရေးဌာနကကင်တွယ်ဆောင်ရွက်နေတယ်လို့အစိုးရရှေ့နေရုံကပြောပါတယ်တနတ်ဝင်လူသူရဲ့ဖခင်နဲ့အညီကိုတော်သူတူကိုလည်းစနေနေ့ကထိန်းသိမ်းလိုက်ပါတယ်ပြင်သစ်ရဲတပ်ဖွဲ့ကတော့ဒါဟာလှုပ်ထုံးလို့နေရထိန်းသိမ်းခြင်းဖြစ်တယ်လို့ဆိုပါတယ်